ဘာသာပေါင်းစုံချစ်ကြည်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်မယ်ဆိုပြီးဖွဲ့စည်းထားတဲ့မန္တလေးမြို့ကတင့်မြတ်လူသူများအဖွဲ့ဝင်ကိုဇော်ဇော်လက်မတ်ပွင့်ဖြူလက်နဲ့ကိုဇော်ဝင်းပူတို့၃ဦးဟာချင်းလွတ်မြောက်ရေးအဖွဲ့ KIO နယ်မြေကိုတွားရောက်ခဲ့တာနဲ့အိန္ဒိယနိုင်ငံနယ်စပ်ကိုတွားရောက်ခဲ့တာတွေကြောင့်မတရားသင်းဆက်သွယ်တဲ့အမှုပုံမှန်7တက်နဲ့လဝကပုံမှန်73တက်တွေနဲ့အရေးယူခံရပါတယ်။သူတို့အဖမ်းခံရတဲ့နယ်ပတ်သက်ပြီးကိုဇော်ဇော်လက်နေထိုင်ရာရပ်ကွက်မှာနေထိုင်သူကိုကြီးကျော်ကအခုလိုပြောပြပါတယ်
။၃ယောက်ဖမ်းခံထားတယ်၄ယောက်ကပြေးနေတယ်။အဲ့ဒီဖမ်းခံထားတဲ့တော်တော်မှာကိုဇော်ဇော်လက်မပွင့်ဖြူလက်က7တက်ခံထားရတယ်။နော်7တက်ကဘာလို့တက်လဲဆိုကျွန်တော်တို့ကြည်စံဖျားဆိုပြီးတော့ไซซาโอตั้วပြီးပို့တဲ့ခါမှာဦးဝင်းချိုတို့ဟိုဦးသူကလည်းပါတာဗောလေအဲအဲ့ဒီตั้วပို့တဲ့ခီးစဉ်မှာသူတို့ကတနက်ကပြတ်ပို့ရိုက်တဲ့ဟာကိုသူတို့ Facebook ပေါ်မှာပြင်တဲ့အတွက်စက်ကုတ်တက်နောက်တစ်ခုကသူတို့က free ရေကတော့သွားတဲ့ခါမှာသူတို့တစ်ခွဲလုံးဟာ border line ကတရားကိုခွင်တောင်းပြီးတော့ဟိုဘက်ကို15မိနစ်တော့ဝင်ပြီးတော့ဓာတ်ပုံရိုက်တာကိုအဲ့ဒီဓာတ်ပုံကိုသူတို့ရဲ့ computer ထဲမှာတွေ့လို့
သူတို့အဖွဲ့တွေကကိုမျိုးခန့်လိုင်းကိုစရာကိုကိုဖြိုးမင်းခတ်နဲ့အရှင်ဓမ္မပါလာတို့ဟာလည်းဖန်ဝန်းနှံထုတ်ထားတာကြောင့်တင်းရှောင်နေရတယ်လို့ဆိုပါတယ်ဒီအဖွဲ့နဲ့အတူ KIO ထင်းကျုံနယ်မြေကိုတွားရောက်ခဲ့တဲ့မန္တလေးမြို့ကဂလုံးဒီဆရာတော်ဥကဝိယကအခုလိုမိန့်ပါတယ
်လိုင်စာကိုညီစာရေးသွားတော့ငါလည်းပါတယ်အဲ့မှာသွားတော့ဟိုလိုင်စာက KIO လူကြီးတွေနဲ့ပါတော့ငါတို့စကားပြောကြတာပေါ့ကွာအဲ့ခမကြီးပေါ့ကွာအမယောမာတို့စကားပြောနေမှတည်းနဲ့သူတို့ကအောက်ဆင်းသွားတာငါတို့မသိလိုက်ဘူး။အဲဘုရားကြီးတက်ကကိုတော်နဲ့သူတို့အောက်ဆင်းသွားတာဘုရားကြီးတက်ဥဤတုဒ်ဆိုတဲ့ကိုတော်နဲ့သူတို့အောက်ဆင်းသွားတယ်ဟလား။အောက်ဆင်းသွားပြီးတော့အေးဆိုင်မှာဆိုတော့ဖိတ်ဆိုင်မှာဆိုတော့ KIA အဖွဲ့ဒီနဲ့လက်ဆောင်ကြပြီးတော့တပည့်တောက်ကြတယ်ပေါ့ကွာ။တပည့်တောက်တော့အဲမှာတခါလေ KIA ကြီးကနေပြီးတော့ဇော်ဇော်လက်ကသနတ်တက်လက်ယူပြီးတော့လွယ်ပြီးတော့ဓာတ်ပုံရိုက်တယ်တဲ့။အဲဒီဓာတ်ပုံရိုက်တာကိုငါမသိရဘူးလေငါတို့ကခမ်းမကြီးပေါ်မှာနေခဲ့တယ်သူကအောက်ဆင်းသွားတာ။အဲ့ဒီဟာနဲ့သူတို့စက်ကွန်တက်မတရားတင်းနဲ့ဆက်ဆွယ်မှုဆိုပြီးတော့အဲ့ဒါနဲ့တစ်ချက်ဇွဲထားတယ်တ
ဲ့ဒီအမှုမှာလိုက်ပါဆောင်ရွက်တဲ့မန္တလေးမြို့ကတရားရုံးကျုပ်ရှင့်နေဦးသိန်းတန်းဦးပြောပြချက်အရာတရလူဘက်ကပြတဲ့သက်တရားလဲ Facebook ပေါ်မှာတင်ထားတဲ့ဓာတ်ပုံများသာဖြစ်ပြီးဒီဓာတ်ပုံအရာဆွဆွဲခံရတာဖြစ်တယ်လို့ပြောပါတယ
်ဘဏ္ဍကင်ထားလို့ KIA နဲ့ဆက်ထားပြီးပြီးတယ်ဆိုတော့ကတည်းကပြောမှုတော့တော်တော်ဟိုဓာတ်ပုံဆိုတော့နော်ဓာတ်ပုံဆိုတော့
โอเค
โอ Facebook ก็นี่ปั้นพอราเปีย
โอเค
ปั้นพอราปั้นพอราสรุปดิเนเน่ขัดอ่ะกูอ่ะดาอีโอไอเดนติฟายลงพูดว่าตูก็โหตะบงเนี่ยบลูเสร็จแล้วไม่เสร็จพูดว่าแชร์เนี่ยถอดทางไม่รู้อ่ะ
โอเค
ถ้าတော့เนทูจ้าได้เฉยๆขึ้นได้ป่ะเปีย
โอเคเตียยงจุชิเนอูเต็งตันวูပြောပြသွားတာပါတကယ်ကစက်ခွန်တက်လို့ပုံမှန်မျိုးဟာကိုလိုနီခစ်ကအစိုးရနဲ့သဘောထားချင်းမတိုက်ဆိုင်သူတွေကိုဖမ်းတဲ့ပုံမှန်မျိုးလို့ဆိုပါတယ်
ဒီဟာကကျွန်တော်အယူဆရတော့မရှိသင့်တော့ပါဘူးဗျာစက်ခွန်တက်ဆိုတာဘာလို့ကျွန်တော်တို့လက်ရှိအနေထားမှာလဲနိုင်ငံတော်အစိုးရနဲ့ဒီတက်နက်ကင်ရာစုအကုန်လုံးအပြစ်ခတ်ဟိုတနိုင်ငံတို့တိုက်တာနဲ့လက်မှတ်ပြစ်ခတ်ရဆရာလက်မှတ်ထိုးနိုင်မှုစူးစမ်းနေတယ်ရှေ့သွားနေတယ်ဆိုတော့ဟိုဒီလိုအနေထားမျိုးဟာဟိုစိတ်ထင်နိုင်ပါဗျာကိုယ်နဲ့မတည့်တဲ့အခါစိတ်မကြည်နဲ့တဲ့အခါတို့မို့တခုခုတက်နာချာနေတဲ့အခါမှာဒါမျိုးကောက်ပြီးတော့ဥပမာအပြင်ဇော်ဇလန့်လူပဲလို့ပေါ့ဗျာဒါမျိုးတော့ဟုတ်တယ်မို့
ဒီနေရာမှာလူငယ်တွေရရွာအေးချမ်းရင်းနဲ့ငင်းငင်းရေးအတွက်ဆောင်ရွက်နေတာကိုဘာကြောင့်သဘောထားချင်းမတိုက်ဆိုင်သူဖြစ်သတ်မှတ်ခဲ့ပါသလဲဒီကိစ္စရဲ့နောက်ွယ်မှာမြုပ်ွက်တွေရှိနေတယ်လို့မန္တလေးမြို့ကန်တွေပြောဆိုကြပါတယ်ကိုကြီးကျော်ကအခုလိုပြောပါတယ်အဲ
ဒီကိစ္စနဲ့ပတ်သက်လို့ Facebook မှာသူတို့ကိုယ်တိုင်တင်ထားတဲ့တပ်ပုံတွေကပြန့်သွားတယ်ပြန့်သွားတဲ့ထဲမှာတန်ခါငယ်တစ်ပါးပါပြီးတော့သူတို့ကုတ်ဆုလိုက်ဟိုခုံပေါက်နေတဲ့ပုံလေးတွေနောက်တစ်ခါအဲ့လိုတနက်ကြိုင်တဲ့ပုံလေးတွေဟာ Facebook ပေါ်မှာပြန့်သွားတယ်ပြန့်သွားပြီးတဲ့နောက်မှာမပါစားနေပြီးတော့အတုမရှိဂျာနယ်မှာအဒီယာကိုဖော်ထုတ်ပြီးတော့အရေးယူပေးဖို့သံသရာဖြစ်ပွဲစစ်ဆေးပေးဖို့เนาะသာသနာကိုထိခိုက်တယ်ဆိုရဲလှုပ်ဆော်ချက်မျိုးတွေကျွန်တော်တို့တွေ့ရတယ်နောက်လူမှုကွန်ရက်တွေမှာတွေ့ရတယ်အဲ့ဒီအတွက်ကြောင့်မို့အချိန်၄လလောက်အကြာမှာ CID ကနေပြီးတော့ဒါသူတို့ကိုခေါ်ယူငေးမြန်းဖို့ဆိုပြီးတော့တစ်ဖက်လိုက်တစ်ဆိုင်မှာအထစီရတယ်ကိုဇော်ဇော်လက်ကိုဇော်ဇော်လက်မပွင့်ဖြူလက်ခုတော့ဟိလူလူငယ်လေးတယောက်ပေါ့နော်၃ယောက်ဟာအဖမ်းခံထားတဲ့အခြေအနေလို့သိရတယ
်အဖမ်းခံသူကိုဇော်ဇော်လက်နဲ့မပွင့်ဖြူလက်တို့ဟာအစ္စလမ်ဘာသာဝင်တွေဖြစ်ပြီးသူတို့အဖွဲ့မှာဟိန္ဒူခရစ်ယာန်နဲ့ဗုဒ္ဓဘာသာဝင်တွေပါဝင်ပါတယ် လုပ်နေတဲ့လုပ်ငန်းရည်ရွယ်ချက်ကကောင်းမွန်ပြီးလူငယ်တွေဖြစ်တဲ့အတွက်လူငယ်တွေတွေးပြီးဆောင်ရွက်နေပုံကတချို့လူကြီးတွေနဲ့သဘောထားချင်းတိုက်ဆိုင်ခြင်းမှတိုက်ဆိုင်မှာဖြစ်ပေမဲ့ဒီလူငယ်တွေကိုငယ်စဉ်တောင်ကြီးကစပြီးတည်ကျွမ်းခဲ့သူတွေကတော့ဒီလူငယ်တွေမှာအချမ်းဖက်ဆောင်ရွက်လူစိတ်မရှိဘူးလို့ယုံကြည်ကြတယ်လို့ဆိုပါတယ်ဂလုံးနီဆရာတော်ကအခုလိုမိန့်ပါတယ
်တကယ်တော့ဟိုအချမ်းဖက်စနစ်တော့သူတို့မရှိဘူးအချမ်းဖက်ဖို့သဘောထားတော့ဟိုငါတို့နဲ့တွဲနေတဲ့အချိန်မှာတော့သူတို့သဘောထားကိုသိရတယ်လေအဲ့အမျိုးမရှိဘူးတတိလက်လွတ်ပြီးတော့ရတာဟိုလုံးမိတဲ့သဘောမျိုးပဲဒါလို့ရင်ဒီလိုဖြစ်တယ်ဆိုတော့သူတို့မစင်ရင်မိလိုက်တာမစဉ်းစားမိလိုက်တာပေါ့ကွာတကယ်တော့ဟိုစိတ်လိုက်မှန်ပါတော့မဟုတ်တော့ဘူးသို့တော်လည်းပဲသူတို့ရဲ့အစ္စလာမ်ဘာသာဝင်နဲ့ဗုဒ္ဓဘာသာဝင်တွေကလည်းခီးလွယ်ရှက်လွယ်ဆန့်ကျင်ဘက်တွေလိုဖြစ်နေတာကိုနုညသိမ်မွေးတဲ့အစ္စလာမ်ဘာသာဝင်တွေအများကြီးရှိပါတယ
်တင်ပ
ါဗုဒ္ဓဘာသာနဲ့တည်သွေးတဲ့တသားတဲ့မိသားစုစိတ်ဓာတ်နဲ့ကုလူဆက်ဆံပြီးတော့နေတဲ့တကယ်အစ္စလာမ်ဘာသာဝင်တော်တဲ့ပုဂ္ဂိုလ်တွေအများကြီးရှိပါတယ်တင်ပ
ါလက်ရှိမှာတော့အမှုဟာဆက်လက်စစ်ဆေးနေစေဖြစ်ပြီးပြီးခဲ့တဲ့ကြာသပတေးနေ့ဩဂုတ်လ20ရက်နေ့ယုံချင်းမှာတရားစွဲဆိုသူများဘက်ကတရားရုံးကိုလာရောက်ဖို့ပြက်ကွက်တာကြောင့်အမှုကိုနောက်တစ်ပတ်ရက်ချင်းပေးလိုက်တဲ့အကြောင်းသိရပါတယ်ခင်ဗျာ။